အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလာမယ့်သတင်းပတ်အတွင်းကျင်းပမယ့်ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံကိုတက်ရောက်ဖို့ကမ္ဘာကောင်ဆောင်တွေရောက်ရှိလာကြပါပြီ။ Syria စစ်ပွဲကြောင့်အင်းနီချင်းနိုင်ငံတွင်းနဲ့ဥရောပအပေါ်တက်ရောက်မှုတွေရှိလာတဲ့ဖြစ်ရပ်တွေကိုကန့်သတ်ဖို့ကောင်ဆောင်တွေကဆန္ဒရှိနေတာပါ။ရွှေပြောင်းဒုက္ခသည်တွေအရေးကိုအာရုံစိုက်ပြီးညီလာခံတစ်ခုမှဆွေးနွေးကြပါလိမ့်မယ်။သတင်းလာနေမှာကျင်းပမယ့်ညီလာခံကိုတော့အတွင်းရေးမှူးချုပ်ဘန်ဂီမွန်ကဦးဆောင်မှာဖြစ်ပြီးဒုတိယနေ့ကိုတော့အမေရိကန်သမ္မတဘရက်အိုဘားမားကဦးဆောင်မှာပါ။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုမေတ္တာရက်ခံတောင်းဆိုမှုတွေဖြစ်တဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုပြန်လည်နေရာချထားတဲ့အစီအစဉ်တွေဒါမှမဟုတ်လဲသူတို့ကိုလက်ခံနိုင်တဲ့တခြားတရားဝင်လမ်းကြောင်းအသစ်တွေရေရှည်ခန်းနဲ့လှုပ်ဆောင်ချက်တွေတင်းကြီးလာခန်းကနေထွက်ပေါ်လာဖို့မျှော်မှန်းထားတယ်လို့နိုင်ငံတကာအဖွဲ့အစည်းများရဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရှီဘာခရိုကာကပြောပါရယ်ဒါပေမဲ့လည်းနေရာစွန့်ခွာထွက်ပြေးလာကြတဲ့ Syria ရွှေပြောင်းအခြေချနေထိုင်သူပေါင်း 5,000 နီးပါးရဲ့အခြေအနေတွေတိုးတက်လာဖို့တင်းကြီးလာခန်းကနေမြများဆဆလှုပ်ပေးနိုင်မှာမလားဆိုပြီးတန်ညရှိနေကြတာပါတင်းကြီးလာခန်းဟာ Mr. ဘန်ဂီမွန်ရဲ့ကုလသမဂ္ဂကောင်ဆောင်အဖြစ်နောက်ဆုံးကျင်းပတဲ့ထွေထွေညီလက်ခံဖြစ်ပြီးဒီဇင်ဘာလ3ရက်31ရက်နေ့မှာသူ့ရာထူးသက်တမ်းကုံဆုံးမှာဖြစ်ပါတယ်။